ဥရောပသမဂ EU မြန်မာနိုင်ငံအတွက်လေးချိန်မြောက်ပေးအပ်တဲ့ Human Award ငင်းချမ်းရေးနဲ့လူခွင့်ရေးဆုကိုမြန်မာနိုင်ငံကငင်းချမ်းရေးတရားမျှတရေးနဲ့လူခွင့်ရေးအတွက်ကြိုးပမ်းနေကြတဲ့လွေပိုးငယ်တောင်တို့မျိုးဆက်အဖွဲ့နဲ့ရှင်းနေဦးကြီးမြင့်တို့ရသွားပါတယ်။စူပေးဝဲကိုကိုယ်တိုင်သွားရောက်သတင်းပြုခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံအတွက်လေးချိန်ရောက်ဖြစ်တဲ့ Human လူအခွင့်အရေးနဲ့ငင်းချမ်းရေးစုပေးအပွဲအခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာ EU တာဝန်ကြီးနေအိမ်မှာဖေဖော်ဝါရီလ19ရက်နေ့ညနေပိုင်းကကျင်းပခဲ့တာပါ။မြန်မာနိုင်ငံရဲ့ခေတ်အခြေအနေပြည်သူတွေလက်တွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့လက်ရှိနိုင်ငံရေးငင်းချမ်းရေးစီးပွားရေးလူမှုရေးအခင်းအကျင်းတွေကိုတန်ကျပ်ထိုးခဲ့လို့ထောင်ကျခံခဲ့ရတဲ့တောင်းသားအဖွဲ့ဖြစ်တဲ့ဒေါင်းတို့မျိုးဆက်တန်ကျပ်အဖွဲ့အမျိုးသမီးနဲ့လူခွင့်ရေးလှုပ်ရှားနေတဲ့တအန်းတိုင်းရင်သူလူပုံငယ်တွေလူနည်းစုအခွင့်အရေးတွေကိုတောင်းဆိုပေးနေတဲ့ရှင်နေဦးကြီးမြင့်တို့ကိုဒီနေ့အတွက်စုချင်းမြင်ခဲ့တာဖြစ်ပါတယ်။ဆူရတဲ့ဒေါင်းတို့မျိုးဆက်အဖွဲ့ဟာတက်မတော်ဂုံတိတ်ခါနှိုးစေတဲ့အတုံးတွေနဲ့တန်ကျပ်ထိုးခဲ့တဲ့ဆိုပြီးတက်မတော်ဘက်ကအမှုရှိမှုနဲ့တရားစွဲဆိုခံခဲ့ရတာပါ။အမှုအလုံးအတွက်တရားရင်ဆိုင်တာမပြီးသေးပေမဲ့သူတို့အဖွဲ့ကကြောင်းကြောင်းကောင်းတော်အချို့ဟာအခုချိန်မှာတော့ရင်ဆိုင်ပြီးတဲ့အချို့အမှုတွေအတွက်ပြစ်ဒဏ်ကျခံနေရပါတယ်။ဒါကြောင့်အဖွဲ့သားအလုံးစုပေးပွဲကိုမတက်ရောက်နိုင်ခဲ့ပါဘူး။ဒေါင်းတို့မျိုးဆက်အဖွဲ့ကဒီစုကိုလာရောက်လက်ခံရယူသူတွေကတော့နန်းလင်း၊စုရီလင်းခေါ်လင်းလင်း၊ငိုင်းရန်စုခေါ်ချင်းလုံတို့ဖြစ်ပါတယ်။လူနည်းစုအခွင့်အရေးတွေကိုတောင်းဆိုပေးတဲ့အတွက်စုရခဲ့တဲ့ရှင်လီကြီးဦးကြည်မြင့်ကတော့ဒီဇင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်တဲ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်စံနှုန်းကတော့ကျဆင်းနေအောင်မှဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်။လူခွင့်ရင်းနဲ့ပတ်သက်လို့တိုးတက်မှုကတော့သိမြင်သာထင်သာမရှိဘူး။2010မှာ2008ဖွဲ့စည်းပုံနဲ့စစ်ဆိုးကတပိုင်းအရသာတပိုင်းပြန်ရတယ်။အဲ့အချိန်မှာနည်းနည်းလေးသက်သာခွင့်ရလာတယ်။နည်းနည်းလေးတိုးတက်လာတယ်။အခုဒုံရင်းမဟုတ်တော့မှပဲပြန်ကြနေတဲ့အနေအထားတွေ့ရတယ်။အဲ့အတွက်တော့မလို့ဆရာတို့ကဆက်လက်ပြီးတော့လူခွင့်ရင်းနဲ့ပတ်သက်လို့ကြိုးပမ်းအားထုတ်နေရအောင်မယ်ဆိုတာဆရာတို့ပြောချင်ပါတယ်။ဒီကအမှုတွေကတော့ဖြစ်မြင်မယ်။ဘာလို့လဲဆိုလို့ရှိရင်တပ်မတော်ကဒီဘက်ကတိဆောက်တဲ့လုပ်ငန်းတွေမှန်တယ်မရဘူး။သူကသဘောမတူဘူး။အဲကန့်ကွက်တယ်ဒါမျိုးတွေပေါ့။အဲအဲ့လိုဖြစ်နေတာ2008ခြေကံဥပဒေကသူ့ကိုအာဏာတဝက်ပေးထားတာပေါ့နော်။အစိုးရလွတ်လွတ်လပ်လပ်တရားရရတုန်းလုပ်လို့မရဘူး။
ဥရောပတပတ်ကတီထောင်ခဲ့သူတွေကတဦးဖြစ်တဲ့ပြည်သက်နိုင်ငံသားရေးဝန်ကြီးဟောင်းရောဘတ်ရှူမန်ကိုအစွဲပြုချီးမြှင့်တဲ့တီစုအတွက်ရွေးချယ်တဲ့နေရာမှာတက်ကြွလှုပ်ရှားသူတွေသုတေတီတွေနိုင်ငံရေးသမားတွေလူမှုရေးအသင်းအဖွဲ့ကသူတွေသတင်းသမားတွေရှေ့နေတွေနဲ့ရွက်ရွာခေါင်းဆောင်တွေကထိရှားတဲ့သူတွေကိုဥရောပတပတ်ကနိုင်ငံတွေကပူးတွဲရွေးချယ်ခဲ့ကြတာဖြစ်ပါလေသူချင်းကြီးခင်ရသူတဦးဖြစ်တဲ့အမျိုးသမီးနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူလွေပုံးငယ်ကတော့တိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေအခွင့်အရေးကဆုံးရှုံးနေစေဖြစ်တယ်လို့စစ်ပွဲရဲ့တရားခံလက်နက်အဖြစ်အသုံးချတာခံနေရပေမဲ့ဒါကိုအစိုးရဘက်ကလက်ပိုက်ကြည့်နေတယ်လို့ဝေဖန်လိုက်ပါတယ
်။သမီးကအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မို့သူ့ခန္ဓာကိုယ်ရဲ့ရုပ်ပိုင်းကိုဟိုမှာလိမ်ပိုင်းဆိုင်ရာကြံဖတ်မှုတွေခံစားနေရတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်။သူတို့ကဒီတိုက်ပွဲမှာဟိုစစ်ပွဲရဲ့လက်နက်တစ်ခုအဖြစ်အသုံးပြုခံနေရတဲ့ဟာကိုတွေ့ရတယ်။လက်နက်တစ်ခုအဖြစ်အသုံးပြုခံနေရတဲ့ဟာကိုကျွန်တော်တို့တပ်တိုင်နဲ့တာရကတွေအများကြီးရှိခဲ့တယ်။ဒါပေမဲ့ယနေ့အချိန်ထိဒီဟာကိုလုံးဝတာဝန်ယူပြီးတော့မှဖြေရှင်းတဲ့ဟာမျိုးကကျွန်တော်တို့မြန်မာနိုင်ငံအစိုးရအခုချိန်ထိမလုပ်နိုင်သေးဘူးပေါ့နော်။အဲ့ဒါအရန်ဝန်နဲ့ဆရာကောင်းပါလေ
။လူမှုအတိုင်းဝိုင်းထဲမှာအပြုတ်သဘောအပြောင်းလဲတွေကိုလုပ်တဲ့သူဒီမိုကရေစီတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးနဲ့လူခွင့်ရေးမြင့်တင်ဖို့ကိုဆွန်းဆွန်းတမန်လုပ်တဲ့နိုင်ငံသားတွေကိုအတိမတ်ပြုပါပေးတဲ့ဒီစုကို2019ခုနှစ်ကစပြီးပေးရခဲ့တာပါ။စုရသူတွေကိုတခြားကမ္ဘာနိုင်ငံတွေကအပြောင်းလဲလိုလားတဲ့သူတွေနဲ့လက်တွဲဆောင်ရွက်နိုင်ဖို့ကိုယ်ရက်တစ်ခုဖန်ပြီးပေးဖို့လည်းရည်ရွယ်တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာ EU တမန်ကြီး Christian Smith ကတော့ EU အနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအပြောင်းလဲအတွက်ဆက်လက်ထောက်ခံပံ့ပိုးသွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။
And we stand here in full solidarity with Myanmar in your own efforts to build the union.
ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုတည်နေနိုင်ဖို့ကိုနီကိုဟာကိုခွန်ဟာနဲ့မြို့တဲ့ပြည်တော်စုခုကိုပေါ်ဆောင်နေတဲ့မြန်မာနိုင်ငံနဲ့တူရပ်တည်တော်ပါမယ်။လက်ရှိခြေတယ်မှာဒီမိုကရေစီနဲ့လူ့ခွင့်ရေးစာရင်းများတောင်းဆိုတာတွေကိုပြည်ပနိုင်ငံဆွတ်ဖက်တဲ့ရာလာတစ်ခုကိုလိုနီလက်တွေ့ဝါဒါဆိုပြီးမြန်မာနိုင်ငံရဲ့လူမျိုးရေးချင်းချောက်မှုပေါ်မှာအထင်မှားအောင်ပုံဖြတ်ပြောနေတာတွေကိုတွေ့နေရပါတယ်။မြန်မာနိုင်ငံချုပ်ချာအာဏာကိုအားနည်းစေတဲ့ပြပရန်ကောက်ွက်မယ်ဆိုတဲ့မြေယာတဲ့ကြွကြော်တဲ့ဟိတွေ့ပြီး ရန်ကုန်မြို့မှာဆန္ဒပြတာတွေတွေ့ရပါတယ်။ဒါကဝမ်းနည်းဖို့ကောင်းပါတယ
်။အခုဆိုရင်မြန်မာနိုင်ငံမှာဒီစုရသူ12ဦးရှိသွားပြီဖြစ်ပါတယ်။ဒီနေ့မှာထူးခြားတာကတော့လူတအူးချင်းမဟုတ်တဲ့အဖွဲ့လိုက်အတွက်ပထမဆုံးစုပေးခဲ့တာဖြစ်ပါတယ်ရှင်။